မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေပေါ်ပြည်ဝင်ခွင့်ပိတ်ပင်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်ကိုအမေရိကန်နိုင်ငံတော်တရားရုံးချုပ်ကလက်ခံကြားနာမှာဖြစ်ကြောင်းတနင်္လာနေ့မှာကြေညာလိုက်ပြီးအဲ့ဒီပြည်ဝင်ခွင့်ပိတ်ပင်တဲ့အမိန့်ကြေညာချက်တွေကအများစုကိုစတင်ကျင့်သုံးခွင့်ပြုလိုက်ပါတယ်။ဒါဟာမြန်မာဒုက္ခသည်တွေအပေါ်မှာလည်းတည်ရောက်မှုရှိလာနိုင်တယ်လို့ဒုက္ခသည်အရေးဆောင်ရွက်သူတွေကပြောပါတယ်။ကိုဇော်ဝင်းနိုင်ကတင်ပြထားတာပါ။
ခီးသွန်းလာခွင့်ပိတ်ပင်တမ်းမြစ်ချက်လို့ရေဘူးအဖင်ခေါ်ဆိုကြတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့မူလအမိန့်ကြေညာချက်ကိုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ပြင်ဆင်ရေးဆွဲထားတဲ့အဲ့ဒီအမိန့်ကြေညာချက်ကိုပါဟာဝိုင်နဲ့မယ်လန်ပြည်နယ်တို့မှာရှိတဲ့အယူခံတရားရုံးတွေကပယ်ချလိုက်တာကြောင့်ဒီအမှုကိုနိုင်ငံတော်တရားရုံးချုပ်ကကြားနာပေးဖို့သမ္မတထရမ့်အစိုးရကလျှောက်ထားခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာတော့အဲ့ဒီပြည်ဝင်ခွင့်ပိတ်ပင်တဲ့သမ္မတထရမ့်ရဲ့အမှုကိုလက်ခံကြားနာမှာဖြစ်ကြောင်းနိုင်ငံတော်တရားရုံးချုပ်ကပြောကြားလိုက်ပြီးကြာကာလမှာတော့သမရရဲ့အမိန့်ကြေညာချက်ထဲမှာပါတဲ့ကန့်တတ်ချက်အများစုကိုစတင်ကျင့်သုံးနိုင်ပြီဖြစ်ကြောင်းအမိန့်ထုတ်ပြန်လိုက်ပါတယ်။တရားရုံးချုပ်ရဲ့အမိန့်ကြေညာချက်ထဲမှာတော့သမရရဲ့အမိန့်ကြေညာချက်ဟာတိုင်းပြည်ကိုပြည်ပကနေချင်းချောက်လာမဲ့အန္တရာယ်တွေကိုကာကွယ်ရေးအတွက်လူမျိုးရေးဆိုင်ရာစစ်ဆေးမှုတွေပြန်လည်ပြင်ဆင်လုပ်ဆောင်ဖို့လိုအပ်တဲ့ပြဋ္ဌာန်းချက်ဖြစ်တယ်လို့ဖော်ပြထားပါတယ်။သူ့အနေနဲ့ဒီကိစ္စကိုစုံကမ်းတိုင်အထိလှုပ်ဆောင်သွားမှာဖြစ်ကြောင်းဖေဖော်ဝါရီလ9ရက်နေ့ကအင်တာဗျူးတော်မှာနိုင်ငံတော်ကခရိုင်ရဲရာရှိတွေနဲ့တွေ့ဆုံပွဲအတွင်းသမ္မတထရန့်ကပြောကြားခဲ့ပါတယ
်။ We're going to take it through the system. It's very important. It's very important for the country. Regardless of me or whoever succeeds.
ကျွန်တော်တို့အနေနဲ့တည်ရှိနေတဲ့စနစ်အတိုင်းဆက်လက်လှုပ်ဆောင်သွားမှာပါ။ဒါဟာအမြတ်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါလေ။တန်းပြီအတွက်လည်းအမြတ်အရေးကြီးပါလေ။ကျွန်တော်တို့ပဲဖြစ်ဖြစ်နောက်ပိုင်းမှာတာဝန်ဆက်ယူမယ်သူတွေအတွက်ပဲဖြစ်ဖြစ်တန်းပြီအတွက်လုံခြုံမှုရှိဖို့လိုအပ်ပါလေ။ဆီးရီးယားလူမျိုးစုံရောက်နေတဲ့နိုင်ငံကလူတွေကိုခေါ်တဲ့အခါမှာအဲ့ဒီလူတွေကိုတေချာစီစစ်နိုင်ဖို့လိုပါတယ်။ဆွေပြောင်းနေထိုင်သူတွေကတစ်ဆင့်အမေရိကန်နိုင်ငံထဲကိုထိုးဖောက်ဝင်ရောက်မယ်ဆိုပြီးတော့ ISIS အဖွဲ့ကလည်းပြောထားတယ်မဟုတ်လား။အဲ့ဒီလိုအခြေအနေရှိနေတဲ့ကြားကတိုင်းပြည်တွေကိုဝင်လာမဲ့သူတွေကိုကျွန်တော်တို့တင်းကျပ်ခွင့်မရှိဘူးဆိုတော့အဲ့ဒါကိုဘယ်လိုဖြေရှင်းချက်ပေးမလဲ
။လီဗျ၊အီရန်၊ဆိုမာလီးယား၊ဆူဒန်၊ဆီးရီးယားနဲ့ယီမင်စတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆နိုင်ငံကလူတွေကိုအားလုံးတင်းကျုံပြီးဝင်လာခွင့်ပိတ်ပင်တာမျိုးမဟုတ်ပဲအဲ့ဒီတိုင်းပြည်6ခုကလူတွေအနေနဲ့အမေရိကန်နိုင်ငံသားအဖွဲ့အစည်းတွေနဲ့ခိုင်မာတဲ့ဆက်ဆံရေးရှိတယ်ဆိုတာကိုပြသနိုင်ရင်အဲ့ဒီလူတွေဝင်လာခွင့်ဟန်တားလို့မရဘူးဆိုပြီးသမရရဲ့အမိန့်ကြေညာချက်ကိုနိုင်ငံတော်တရားရုံးချုပ်ကမတိမတာကွဲပြားတဲ့နည်းနဲ့ချင်းကဆုံးဖြတ်လိုက်တာဖြစ်ပါတယ်သမရရဲ့အမိန့်ကြေညာချက်ကိုစတင်ကျင့်သုံးခွင့်ပြုလိုက်ပြီးဖြစ်တဲ့အတွက်အမိန့်ကြေညာချက်မှာပါတဲ့မွတ်စလင်အများစုနေထိုင်တဲ့6နိုင်ငံကလူတွေရက်90အတွင်းဝင်ရောက်ခွင့်နဲ့ဒုက္ခတွေတွေရပောင်း120အတွင်းလာရောက်အခြေချနေထိုင်ခွင့်ဟာလည်းစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒေါက်တာရိုဒင်းကဟာအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့အခြေစိုက် BACI လို့ခေါ်တဲ့အမေရိကန်မြန်မာလူမှုရေးအသင်းကအမှုဆောင်အဖွဲ့ဝင်တဦးဖြစ်ပါတယ်။သူကနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်ဖို့ရှိတဲ့မြန်မာဒုက္ခတွေတွေကိုပါအကျိုးသက်ရောက်မှုရှိစေနိုင်တယ်လို့ပြောပါတယ်
။သမရထရမ့်ရဲ့အမူရင်း executive order ပေါ့နော်တစ်ချက်လို့အမိန့်ပေါ့အဲ့ဒီအမိန့်မှာကအများကြီးရေးထားတယ်လူတွေကဒီအုပ်အော်တောင်းတင်းဖြစ်သွားတာတော့ဒီမွတ်စလင်ခုနှစ်နိုင်ငံနောက်ပိုင်းတော့6နိုင်ငံပေါ့နော်အဲ့ဒီဟာပိတ်လိုက်တယ် travel ban ပေါ့နော်အဲ့ဒါကိုလူတွေအများကြီးဒီအာယုံဆိုင်ပြီးတော့အုပ်အော်တောင်းတင်းဖြစ်သွားတယ်အောက်မှာဆက်ပြီးတော့ရေးထားတဲ့ဟာတွေကဒါဒုက္ခတွေပဲအမေရိကန်ပြည်ထောင်စုဝင်ရောက်ရေးနဲ့ပတ်သက်တဲ့အဲ့ဒီမှာစကလုံးတချို့ဆိုလို့ရှိရင်ဒီအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုမထိခိုက်မဲ့နောက်အမေရိကန်အစိုးရရဲ့ policy နဲ့ဒီကိုက်ညီတဲ့လူတွေကိုပဲလက်ခံမယ်ဆိုတဲ့ဟာတွေလည်းရေးထားတယ်အဲ့ဒါအကုန်လုံးကို Supreme Court အနေနဲ့အတည်ပြုတယ်လို့ပေါ့နော်အောက်ဆုံးကနေပိတ်တာကိုပြန်ဖွင့်လိုက်တဲ့သဘောဆိုတော့အနည်းနဲ့များတော့ဒီပမာဒုက္ခတွေအမေရိကဝင်ရောက်တာတော့ထိခိုက်မှုရှိမယ်အဲလိုတက်ရောက်မှုရှိမယ်လို့ကျွန်တော်တော့တတိယယုံကြည်တယ
်သူတို့ရဲ့ BACI အဖွဲ့အနေနဲ့အမေရိကအစိုးရတာဝန်ရှိသူတွေလွတ်တော်အမှတ်တည်ထောင်စာရေးပြီးမြန်မာဒုက္ခတွေအရေးတောင်းဆိုမှုတွေပြုလုပ်ဖို့စီစဉ်နေတယ်လို့လည်းဒေါက်တာရိုဒင်းငါကပြောပါတယ
်ကျွန်တော်တို့ရဲ့ဒါရိုက်တာအလိုက်ဆာဘာနီယာမလေးရှားကိုထွက်မလေးရှားကိုသွားတယ်နှစ်ပတ်နေသွားနှစ်ပတ်သွားနေမှာပေါ့နော်အဲ့မှာအဲ့ဘာမှပြဒုက္ခတွေရင်းနဲ့ပတ်သက်ပြီးတော့ကွင်းစင်လေးလာပြီးတော့ report တွေကျွန်တော်တို့ရေးအောင်မယ် PACI အနေနောက်2018 2018 American Banai နှစ်ပေါ့နော် October 1st October 1st နေ့မှာစမယ်နော်အ 2018စက်တင်ဘာလကုန်ဒီအဲ့ဒီမှာပမာပြည်ဒုက္ခတွေအများဆုံးဝင်ရောက်နိုင်ဖို့ဒါကျွန်တော်အမေရိကန်ဆိုရာကိုတောင်းဆိုမှုတွေဆက်တော့နေဆုံးဖြတ်ပြီးတောင်းဆိုမှုတွေလုပ်ဖို့လည်းကျွန်တော်လုပ်နေတယ်အခုနောက်နှစ်ပတ်ကျော်လို့ရှိရင်အဲ့တော့ report တွေရေးမယ်တောင်းဆိုမှုတွေရေးမယ်အဲ့ဒါရေးပြီးတဲ့နောက်ဩဂုတ်လနဲ့ September လဒီနှစ်လလောက်ကိုအမေရိကန်ရဲ့အစိုးရနဲ့တာဝန်ရှိတဲ့လူတွေကိုကျွန်တော်တို့ချင်းကပ်ပြီးတော့တောင်းဆိုမှုတွေလုပ်မယ်လို့ကျွန်တော်တို့ဒီပြင်ဆင်ထားပါတယ
်တမရအမိန့်ကြေညာချက်ကိုကြားနာဖို့ဒီနေ့လာနေ့မှာနိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်လိုက်တဲ့အပေါ်တမရထရမ့်ကကြိုဆိုလိုက်ပြီးတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာအမျိုးသားလူကြုံရေးအတွက်အောင်မြင်မှုဖြစ်ကြောင်းဒီဆုံးဖြတ်ချက်ကြောင့်အကြမ်းဖက်မှုတွေဖြစ်ပေါ်နေတဲ့တန်းဒီကလူတွေနဲ့ဒုက္ခသည်တွေဝင်ရောက်လာခွင့်ကိုတားမြစ်လိုက်နိုင်ပြီဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ